ပရရှင်ရခင်ဗျာဖေဖော်ဝါရီလ10ရက်ဒီပလိုမက်သတင်းစာမှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကျဆင်းနေတဲ့အကြောင်းဆောင်းပါးတဖို့ဖော်ပြခဲ့ပါတယ်။နိုင်ငံတော်ရှုတ်ချက်ပေါက်ကြားမှုဥပဒေပုံမှန်66ကာကြီးနဲ့1980ချမှတ်ခံခဲ့ရတဲ့ဒရိုက်တာသတင်းတော်နှူးရဲ့ယူကံကိုဇန်နဝါရီလ17ရက်နေ့မှာတရားရုံးကတရားလိုက်တာဟာမြန်မာနိုင်ငံရဲ့ခုံစစ်ခံနဲ့လွတ်လပ်စွာဖော်ပြခွင့်တို့ပေါ်ကြီးမားတဲ့ပြည်ယောက်မှုတွေပေါ်ပေါက်လာစေမဲ့တရားစီရင်ချက်ဖြစ်ပါတယ်တဲ့။ဒါ့အပြင်စကားကြီးနယ်ကမွတ်စလင်ဒုက္ခသည်တပ်တန်ဒီပါဒေနာဒစ်နိုင်ငံဘက်ကထွက်ပြေးရတဲ့အကြောင်းရင်းကိုဖုံးကွယ်ဖို့အတွက်ဆွံ့ဖြတ်လိုက်တာဖြစ်တယ်လို့ဒေါ်ဆန်းစုတီရဲ့ဂုဏ်သိက္ခာဆက်လက်ကြဆင်းသွားစီတဲ့ကိစ္စရလည်းဖြစ်ပါတယ်လို့ဆောင်းမကဆိုပါတယ်။ဒရင်တော်မျိုးရဲ့ရှင်းနေဖြစ်သူဥဒ္ဒဆောင်ကတော့အခုလိုထောင်ဒဏ်ချမှတ်တာဟာဒေါ်ဆန်းစုတီရဲ့ဩဇာကြောင့်ဖြစ်နိုင်တဲ့အကြောင်းအဲ့ဒီမှုဟာဒရင်တော်မျိုးပုံမှန်66ကာကြီးကိုပြုလုပ်ခဲ့တာဖြစ်ပြီးဒရင်လွတ်လပ်ခွင့်ကိစ္စမဟုတ်ကြောင်းသူတင်တိုင်းတိုင်းဒေါက်တာစုတီကလူပြီးစင်ကြားပြောဆိုခဲ့တာရဲ့တရားမှုဖြစ်နိုင်တဲ့အကြောင်းသုံးသပ်ပြောဆိုခဲ့တယ်လို့လည်းဆောင်းမကဖော်ပြပါတယ်။ဒါ့အပြင်တမတော်ဦးသိဆိုင်ရဲ့လက်ထက်မှာပုံမှန်66ကာကြီးနဲ့ပထမဦးဆုံးတရားဆွဆုခံခဲ့ရတဲ့ကြပြဆရာမောင်ဆောင်ခါကလည်းလွတ်လပ်စွာဖော်ပြခွင့်ဟာဒေါက်တာစုတီအစိုးရလက်ထက်မှာမယုံနိုင်စရာကြဆင်းသွားခဲ့တဲ့အကြောင်းစစ်တပ်ကျောတော်နောက်ခံပြီးအစိုးရလက်ထက်ကတရားဆွဆုထောင်ချခံခဲ့ရတဲ့တည်င်းတော့17ဦးသာရှိခဲ့ပြီးအဲ့ဒီအစိုးရလက်ထက်မှာတော့2018နိုဝင်ဘာလအထိတရားစွဲဆိုခံရသူတတိယအကြီးအတွက်160အထိရှိသွားခဲ့ကြောင်းပြောဆိုခဲ့ပါတယ်တဲ့ဒေါက်တာစုတီနဲ့ NLD ပါတီဟာဒီမိုကရေစီအတွက်ရုံးကန်တိုက်ပွဲဝင်နေစဉ်ကာလအတွင်းလွတ်လပ်စွာဖော်ပြခွင့်ဟာအဓိကကျတဲ့တမုတ္တရဖြစ်ခဲ့တယ်ဆိုတာမျိုးရောသွားပုံရတယ်လို့လည်းဆောင်းမကဖော်ပြပါတယ်အရင်ကထောက်ခံခဲ့သူချိုးဟာတောင်းဒေါက်တာစုတီဟာပို့ပြီးတော့အထီးကျန်လာအဝေးဘက်မှခံနိုင်ဖြစ်လာအာနာရှင်ပို့ပြီးတော့ဆန္ဒတယ်လို့တုံးသက်ပြောဆိုကြတာတွေလည်းပေါ်လာတယ်လို့ဆောင်းမလာဆိုပါတယ်။တစ်ဖက်မှာလည်းဒေါက်တာစုကြည်အနေနဲ့မြန်မာနိုင်ငံရဲ့လူနယ်လှသေးတဲ့ဒီမိုကရေစီကိုကာကွယ်ဖို့အတွက်စကားမဆိုကြမလို့စကနေ့ရန်စဲလုပ်လျက်တာသာဖြစ်တဲ့အကြောင်းစစ်တပ်ကအာဏာထပ်ပြီးတော့သိမ်းမဲ့အန္တရာယ်ရှိလာနိုင်တယ်လို့နိုင်ငံရဲ့ကံကြမ္မာဟာလူရင်းကြကိစ္စနဲ့ပူပြီးအရေးကြီးကြောင်းပြောဆိုကြတယ်လို့လည်းဖော်ပြပါတယ်။အချို့ကလည်းအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်စစ်တပ်ရဲ့သဘောတူထောက်ခံမှုကိုမျှော်လင့်နေပုံကြကြောင်းတုံ့ပြန်နေကြတယ်လို့ဒီပလိုမက်ဆောင်းမကဖော်ပြခဲ့ပါတယ်။ပရစီနာမြာဖီဗိုရက်ရှိရဲ့ဘင်္ဂလားဒေ့ရှ်ဒီဒေးဗစ်စတာတရင်ကမှာတော့မပြေလည်နိုင်သေးတဲ့ဇူရင်ဂျာပြဿနာဆိုတဲ့ကောင်းစဉ်နဲ့ပြည်ထောင်အာဘော်ကောင်ကြီးတပုတ်ဖော်ပြခဲ့ပါတယ်။စကိုင်းပြည်နယ်ကမွတ်စလင်တပ်ခွဲ9ဘင်းရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထုတ်ပြစ်ခုတ်တုံနေကြတာအခုဆိုရင်နှစ်နှစ်ကြီးပါရှိပြီဖြစ်ပေမဲ့အခုထိဒီပြဿနာပြည်လည်မှုမရသေးပဲရှိနေသေးပါတယ်။ဒုက္ခတွေပြန်လည်ခေါ်ယူရေးကိစ္စမှာမြန်မာဘက်ကဆက်လက်ပြီးတော့အချိန်ဆွဲနေတာဟာပြဿနာကိုကြာလေပို့ပြီးတော့နှဆိုင်လာလေဖြစ်နေပြီလို့လည်းဖော်ပြထားပါတယ်။ပကနလီဘအကြီးတွဲရှိတဲ့ဒုက္ခပြည်တွေမှာပညာရေးဝင်ငွေရရှိစတာတွေချွတ်တင်နေတဲ့အခြေအနေဟာကြာလီလီစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ်ပေါက်လာဖို့ရှိပြီးဖြစ်နေတဲ့အပြင်တစ်ဖက်မှာလည်းနေရာချင်းချင်းမှာလူရည်အဆမတန်စုပြုံနေရတဲ့အခြေအနေဟာလူမှုရေးပြဿနာတွေသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုပေါ်ပေါက်လာစေမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အဲဒါကြောင့်ဘယ်လိုဖြစ်စဉ်ဒီနဲ့ဒုက္ခတွေတွေကြာစီလက်ခံထားရမယ့်အစီအစဉ်တွေကိုလက်ခံဖို့ဝင်လေးနေပြီလို့လည်းဆိုပါတယ်။အခုလိုဘင်္ဂလားဒေ့ရှ်အချက်တွေ့နေရပေမဲ့မြန်မာဘက်ကတော့သူ့နိုင်ငံတကာထွက်ပြေးသွားတဲ့သူတွေကိုပြန်လည်လက်ခံရေးမှာလုံလောက်တဲ့အားဆိုင်မှုကင်းမဲ့နေတယ်လို့လည်းဖော်ပြထားပါတယ်။မြန်မာဒေ့ရှ်အနေနဲ့ဒုက္ခတွေပြန်လည်ခေါ်ယူရေးထက်ခတ်တယ်ပြောဆိုနေသလိုနိုင်ငံတကာအနေနဲ့လည်းမြန်မာကိုလူမျိုးစုရှင်နေရေးရပ်တန့်ဖို့ဒုက္ခတွေကိုလူ့ကုန်သက်ခါရှိရှိပြန်လည်ခေါ်ယူဖို့ဖိအားပေးတဲ့အကြောင်းဒီပြဿနာပေါ်ကဘာကတုတ်ပြန်အရေးယူဖို့တွတ်ဆုံနေမယ်ဆိုရင်မြန်မာစစ်တပ်ပေါ်လုံချင်ရလုခွင့်ပြည်သူလူဖြစ်တော့မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အခုဆိုရင်မြန်မာစစ်တပ်ဟာတခြားလူမျိုးစုတွေအပေါ်မှာပါပြစ်မှတ်ထားလာနေပြီဖြစ်ပြီးဗုဒ္ဓဘာသာဝင်လူမျိုးစုတစုတောင်းဘင်္ဂလားဒေ့ရှ်နိုင်ငံလက်ကိုထွက်ပြေးခိုးတုံလာခဲ့ပြီဖြစ်တယ်လို့လည်းဆိုပါတယ်။အဲဒါကြောင့်ကုလသမဂ္ဂအနေနဲ့မြန်မာရဲ့အနီးကမြေဆွေနိုင်ငံတွေကိုတိုင်ပင်ဆွေးနွေးပြီးအကြမ်းဖက်မှုတွေကိုကြက်တန့်သူ့ရဲ့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့မြန်မာကိုဖိအားပေးစီလိုကြောင်းဂျီတီစတာတရင်ကောင်ကြီးပိုင်းကဖော်ပြခဲ့တာကိုသူရှင်းပြပြပါခင်ဗျာ။